မတ်၃ရက်နေ့မနေ့မနက်ပိုင်းကစပြီးဒီကနေ့မနက်ပိုင်းအထိတပ်မတော်ဘက်ကလက်နက်ကြီးတွေအပြင်လေယာဉ်တွေနဲ့ပါပစ်ခတ်နေတာဖြစ်တယ်လို့ရခိုင်တပ်မတော်အေပြောခွင့်ရခိုင်သူခါခပြောပါတယ
်။ည၉နာရီနောက်ပိုင်းမှာဒီဂျက်လေယာဉ်တွေနဲ့နေပြီးတော့ညလုံးပေါင်းဘုံကြီးတိုက်ခိုက်တာရှိတယ်။အကုန်လုံးဂျက်လေယာဉ်နဲ့ဒီညလုံးဘုံကြီးတိုက်ခိုက်တာအကုန်လုံးဆိုသေချင်ကြီးတယ်ဗျ။ဒီနေ့မှလည်းပဲနော်မနေ့ကစပြီးတော့ဒီတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေ။အဲ့ဒီနေရာမှာပဲဒီမနေ့ကတိုက်ပွဲဖြစ်နေတဲ့နေရာတဝိုက်မှာပဲ။အဲ့မှာတိုက်ပွဲကအကြီးကြီးပြင်းထန်ဖြစ်နေတဲ့
တိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်တာတွေရှိပေမဲ့ဘလောက်ထိခိုက်ကြဆုံးတယ်ဆိုတာကိုတော့မသိရသေးဘူးလို့လည်းသူကပြောပါတယ်။အဲ့ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးမှုဗိုလ်မှူးကြီးဝင်းစော်ဦးကို RFA ကဆက်သွယ်မေးမြန်းပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အဲ့ဒါလို့ပြစ်ခတ်မှုတွေရှိတာကြောင့်တိုက်ပွဲဖြစ်ပွားနေတဲ့ဗုဒ္ဓကျေးရွာကဒေသခံလူဦးရေ300လောက်ဟာထွက်ပြေးခဲ့ရတယ်လို့ရန်ကုန်စစ်တွေကာလန်ဘေးမှာရှိတဲ့ကျေးရွာ6ခုလောက်ကဒေသခံတွေဟာနီးစပ်ရာဆွေမျိုးတွေအိမ်မှာတွားရောက်ခိုးလုံနေရတယ်လို့သိရပါတယ်။အခုဆိုရင်ဗုဒ္ဓကျေးရွာမှာအိမ်ဆောင်အနေနဲ့ရွာသား20လောက်သာရှိပြီးကျန်တဲ့သူတွေကတော့ထွက်ပြေးနေရတယ်လို့ကြေးရွာအုတ်ချုပ်ရင်းမှုဦးမောင်ကျော်လှိုင်ကပြောပါတယ်
။လေရင်နဲ့လာပြီးတော့တ냔လုံးပြရလေရင်နဲ့ပြတာရောပြီးရောတော့လေခလေးတွေအဲယူတယောဘုံကြီးတော့မှာခုံလုံးပေါ်ပြီးတော့နေရနေရတယ်။ဟာမသူတွေရောမတရားမှမရှိတော့ဘူးလို့ခလေးတွေမိမတွေချင်းပေါ်ပြတာပေါ့ဒီမှာရောက်တော့တရားလားတရားလားပြီးလောက်နေတယ်။ဟာအခုတော့တရားလုံးမကျင်နေရင်လည်းမကျင်တော့ဘူး။
တိုက်ပွဲဖြစ်ပွားနေတဲ့ဗုဒ္ဓကျေးရွာနဲ့၃မိုင်လောက်သာဝေးပင်မဲ့လေရင်တန်တနတ်တန်တွေကြားနေရတာကြောင့်မျိုးသမီးနဲ့ကလေးတွေကိုဘေးလွတ်ရာပို့ထားရတယ်လို့အောင်မြတ်လေးကြီးရွာကဒေသခံဦးလှမောင်သိန်းကပြောပါတယ်
။မိမတွေကပြေးနေကြတာ၊ယူတယောက်ပါတယ်အဲ့လိုကိုမသင်္ကေညာဒီပါရှိတဲ့နေရာတွေကိုပြေးနေကြတာ။ဟာဦးလေးတို့ကရောက်ကျစဉ်ကြေးတော့ရင်ရွာမှာလူမကြမ်းမို့တာ။ဦးလေးတို့ကလည်းအိုးအင်ဒီနဲ့နေရတာကို
ရ
ောမှာအဆောင်ရှောင်းမရှိလို့လည်းမရှိဘူးလေ။
မနေ့ကစပြီးလေရင်တွေရဟတ်ရင်တွေနဲ့တညာလုံးပစ်ခတ်နေတာဖြစ်ပြီးအခုညနေပိုင်းထိလည်းပစ်ခတ်နေတော့မယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်ရိုးတရုတ်ဖုံးတော်ကြီးကျောင်းမှာကျေးရွာ5ရွာကဒေသခံတွေရောက်ရှိနေကြပြီးစားနပ်ရိက္ခာအခက်အခဲတွေဖြစ်နေတယ်လို့အဲ့ဒီဖုံးတော်ကြီးကျောင်းကိုရောက်ရှိနေတဲ့အောင်မင်္ဂလာကျေးရွာကဦးလှမောင်ကပြောပါတယ်။
အခုကလူကတအုပ်ကြီးပဲအိမ်မှာတော့ဆင်းနေတယ်ပါလေစိတ်ကမရှိသေးဘူးဘယ်လောက်ရှိလဲဆိုတော့ကျွန်တော်တို့ရောက်ခါတော့ဒီမျိုးဝေစားရတယ်ဝေစားသူတို့စီကပေးရတယ်ပေးရတယ်ရှိပါတယ်မိသားစုကြီးကလာရပြီးဂျင်းရခမင်းတွေပါလေပေါ်ရတယ်ရှိတယ်လူကနေတာပြုတ်လို့ဆိုရင်အိမ်တို့ကအဓိကစောင်းနေရတာပေါ့
မနေ့ကစပြီးဒီနေ့အထိဗုဒ္ဓကျေးရွာနာမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာဟာရခိုင်ပြည်နယ်မှာအပြင်းထန်ဆုံးတိုက်ပွဲဖြစ်တယ်လို့ခိုင်သူခါကဆိုပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကရခိုင်တပ်မတော် AA ကိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ဖိတ်ခေါ်ထားတဲ့အကြောင်းပြောတယ်လို့သိရပါတယ်။ရခိုင်တပ်မတော် AA ပြောခွင့်ရခိုင်သူခပြောတာကတော့ဦးစောထေးတို့ကအဲ့လိုပြောနေပေမဲ့တပ်မတော်ဘက်ကထိုးစစ်စင်နာရီကြောင့်အခုလိုပြန်တိုက်ခိုက်နေရတာဖြစ်တယ်လို့ပြောပါတယ်ရှင်။ကျမဇာနီထွန်မ